ကျင်းနလက်ခံလာတဲ့ဒီအပြစ်ခတ်ရစေးသဘောတူညီချက်မရမချင်းလေဘနွန်နဲ့အစ္စရေးမြောက်ပိုင်းမှာရှိတဲ့အစ္စရေးတပ်တွေကိုဆက်ပြီးတော့တိုက်သွားမယ်ဆိုပြီးဟစ်ဘူလာခေါင်းဆောင်တစ်ဖြစ်တဲ့နိုင်ကက်ဆမ်ကဗုဒ္ဓဦးနေမှာပြောပါတယ်ထိုက်တင်ပြီးတော့လက်ခံနိုင်လောက်တဲ့တတ်မှတ်ချက်အောက်မှာအစ္စရေးဘက်ကရန်ဆမှုတွေရပ်တန့်ရပါလိမ့်မယ်လို့ဟစ်ဘူလာခေါင်းဆောင်တစ်ကအသင့်သွင်းထားတဲ့ရုပ်တံလွှတ်ထုတ်ချက်မှာပြောတာပါဘလောက်ပဲကြာပါစေတိုက်ခိုက်မှုတွေဆက်လုပ်ပြီးတော့အပြစ်ခတ်ရစေးဖို့ကတော့တောင်းပန်နေမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကဘေရုတ်မြို့စင်ဂျေဘုံတစ်ခုမှာအစ္စရေးလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ဟစ်ဘူလာခေါင်းဆောင်ဟက်ဆန်နက်စ်ဘရလာတည်ဆုံးခဲ့ပြီးတော့သူ့နေရာကိုအခုဒီခေါင်းဆောင်တစ်နဲ့စာထိုးခန်းလိုက်တာပါအခုခေါင်းဆောင်တစ်ကက်ဆမ်ဟာလုံခြံခံရတဲ့ရခိုင်ခေါင်းဆောင်နက်စ်ဘရလာရဲ့လက်ထောက်ဖြစ်နေနှစ်30ကျော်ကြာတာဝန်ယူခဲ့သူလည်းဖြစ်ပါတယ်လေဘနွန်နဲ့ဂါဇာဒေသမှာအပြစ်ခတ်ရစေးဖြစ်လာစေဖို့နိုင်ငံတကာစစ်ဆေးမှုတွေကကြားဝန်တွန်းအားပေးနေတဲ့တချိန်ထဲမှာပဲဟစ်ဘူလာခေါင်းဆောင်တစ်ရဲ့အခုမိကွန်းထွက်လာတာပါလေဘနွန်တောင်ပိုင်းမှာဟစ်ဘူလာတို့နဲ့ပြစ်ခတ်ရစေးရဖို့ကြိုတင်တတ်မှတ်ချက်တွေကိုအစ္စရေးလူညွန်ဆိုင်ရာအစိုးရအဖွဲ့အတွင်းဆွေးနွေးနေတယ်လို့အစ္စရေးစွန့်ရင်ဝင်ကြီးအီလီကူဟမ်ကပြောပါရယ်ဆွေးနွေးမှုတွေရှိနေတယ်ဒါပေမဲ့အချိန်ကြာအောင်မယ်ထင်တယ်လို့ကူဟမ်ကအစ္စရေးရေဒီယိုကိုပြောဆိုခဲ့ပါရယ်ခင်ဗျာ